ဒီနေ့မြန်မာသက်ကလေး1381ခုနှစ်တပေါင်းလာဆန်း၈ရက်နေ့ခရစ်သက်ကလေး2020ခုနှစ်ဖေဖော်ဝါရီလ20ရက်နေ့စနေနေ့မှာပဲခူးတန်းပြည်မြို့မဂ္ဂဝိပဿနာဖော်ပြမှ29ရက်ဒီရဌာနဖြစ်တဲ့အရေးဓမ္မယုံကြည်မှပြမပြလို့အပ်သောမဂ္ဂဝိပဿနာဒိဋ္ဌာတရားစခန်းပွဲမှာဒီနေ့သစ္စာတရားများဆက်လက်ပြီးကျေးဇူးပြုပေးမှာဖြစ်ပါတယ်။မြတ်စွာဘုရားရှင်ခင်တော်မြတ်ကြီးလက်ထက်တော်ကာကလတုန်းကဘုရားရှင်ခတော်မြတ်ကြီးသာဝတိမြေမောသေတောကြောင့်တော်မန္တရေတော်တော်မူနေတဲ့အချိန်ခါမှာသာဝတိမြေတော်ရင်းကတရားလာရောက်နာဟုကြတဲ့တရားနာပရိသတ်အပေါင်းတော်ကောတုသီနာကတရားနာညာကခန္ဓာဆိုင်လို့သောတပတ္တိမဉ္ဇဏ်သကရာဂါမိမဉ္ဇဏ်နာဂါမိမဉ္ဇဏ်ရဟန္တာမဉ္ဇဏ်များတိယတိရရှိသွားကြသလိုယနေ့လည်းပဲအလုံးစုံတရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာဂတရားနာဉာဏ်ကခန္ဓာဆိုင်တို့သောတပတ္တိမဉ္ဇဏ်များယနေ့ရပါစေသကရာဂါမိမဉ္ဇဏ်များယနေ့ရပါစေအနာဂါမိမဉ္ဇဏ်များယနေ့ရပါစေအရဟတမဉ္ဇဏ်များယနေ့ရပါစေလို့ဆန္ဒပြုခြင်းနဲ့ဘုန်းကြီးများရဲ့ဓမ္မသတင်းအစီအစဉ်ကိုစတင်မှဖြစ်ပါတယ်အလုံးစုံတရားနာပရိသတ်အပေါင်းတော်ကောင်းတို့ယနေ့ဘုန်းကြီးတို့ပရိသတ်ကိုဘုန်းကြီးပြောချင်တာကလူလိမ္မာဖြစ်ကြဖို့တော်ပြီဆိုတဲ့စကားကိုပထမပြောကြလို့ပါတယ်ပါတယ်လေလူလိမ္မာဖြစ်ကြဖို့တော်ပြီဆိုတဲ့စကားเนาะအဲ့ဒါလူလိမ္မာဖြစ်ကြဖို့တော်ပြီဆိုတော့အခုကောလူလိမ္မာလည်းမဟုတ်ကြဘူးလားလို့မေးနေတော့တကယ်တမ်းသစ္စာအတိသစ္စာပြေတံနဲ့တိုင်းကြည့်လိုက်မယ်ဆိုရင်တော့လူလိမ္မာဖြစ်နေကြတဲ့ပုဂ္ဂိုလ်ကနည်းနိုင်မယ်လို့ထင်ပါတယ်။ဟုတ်တယ်မဟုတ်လား။ဘာပြေတံနဲ့တိုင်းကြည့်ရလဲ။သစ္စာပြေတံနဲ့တိုင်းကြည့်ရင်နဲ့လူလိမ္မာဖြစ်ထားတဲ့ပုဂ္ဂိုလ်ကအမတန်နည်းပါပဲเนาะ။ဘာဖြစ်လို့ဘုန်းကြီးဒီစကားကိုပြောရတာလဲလို့ဆိုလို့ရှိရင်မြတ်စွာဘုရားရဲ့ခင်ဗျာမြတ်ကြီးကမကြမကြဟောကြားတဲ့စကားတခုရှိပါတယ်။သာတုဒ္ဓဝါဘုဒ္ဓဇဏောသုဒ္ဓဝါရိယသာဝေကောဘုဒ္ဓဇဏောဘုဒ္ဓဇဉ်ပုဂ္ဂိုလ်သည်တဲ့အတုဒ္ဓဝါသုတ္တနဲ့မပြည့်စုံတဲ့ပုဂ္ဂိုလ်တွေဘုရုဇေပုဂ္ဂိုလ်သည်ဘယ်လိုပုဂ္ဂိုလ်မျိုးပါလဲသုတ္တနဲ့မပြည့်စုံတဲ့ပုဂ္ဂိုလ်သုတ္တဝါရိယသာဝကောအရိယသာဝကောဘုရားရှင်ကရောမြတ်ကြီးရဲ့တပည့်အရိယပုဂ္ဂိုလ်တို့ရဲ့တပည့်အရိယဖြစ်ထားတဲ့ပုဂ္ဂိုလ်အရိယမဖြစ်ရင်တောင်မှအရိယပုဂ္ဂိုလ်များရဲ့တပည့်ဖြစ်ထားတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်မျိုးကြတော့သုတ္တဝါသုတ္တနဲ့ပြည့်စုံနေပြီတဲ့အဲ့ဒီလိုဖွင့်ချပြီးတော့မဟုတ်ဘူးလားဟောတာလားသုတ္တနဲ့မပြည့်စုံတဲ့ပုဂ္ဂိုလ်ရဲ့သုတ္တနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ရဲ့ဘယ်နှမျိုးပါလဲသုတ္တနဲ့မပြည့်စုံတဲ့ပုဂ္ဂိုလ်ကတခြားကဘုဒ္ဓဇင်ပုဂ္ဂိုလ်လားဘုဒ္ဓဇင်ပုဂ္ဂိုလ်ဘုဒ္ဓဇင်မျိုးသားထဲမှာအတ္တဘုဒ္ဓဇင်ရယ်ကလျာဏဘုဒ္ဓဇင်ရယ်အဲ့ဒီနှစ်မျိုးရှိတဲ့အထဲမှာတက္ကရာတိတိကျကျပြောကြပါစို့ဆိုရင်တော့အတ္တဘုဒ္ဓဇင်လို့ပြောရမှာပဲဟုတ်ရလားအတ္တဘုဒ္ဓဇင်ဆိုတာဘာပြောတာလဲမေးတော့မျက်စိကန်းနေတဲ့ဘုဒ္ဓဇင်ဘာကန်းနေတာလဲပကတိမျက်စိကန်းတာကိုမဆိုလိုပါဘူးတဲ့ဉာဏ်မျက်စိကန်းတာကိုဆိုလိုတာပါဟုတ်လားဘာမျက်စိကန်းတာကိုဆိုတာလဲဉာဏ်မျက်စိကန်းနေတဲ့ဘုဒ္ဓဇင်များသည်အတ္တဘုဒ္ဓဇင်နော်အဲဉာဏ်မျက်စိရှိတဲ့ဘုဒ္ဓဇင်များကြတော့ကလျာဏဘုဒ္ဓဇင်လို့ဒီလိုခေါ်ပါတယ်ဟုတ်ရဲ့လားဉာဏ်မျက်စိမရှိတဲ့ပုဂ္ဂိုလ်ကဘာလဲလဲအတ္တဘုဒ္ဓဇင်ဉာဏ်မျက်စိရှိတဲ့ပုဂ္ဂိုလ်ကဘုဒ္ဓဇင်ထဲမှာတောင်မှဗန္ဓမျိုးဖွင့်ချတာလဲဗန္ဓမျိုးဖွင့်ချတာလေเนาะအဲ့တော့သုတ္တမရှိ င်ကဟန္တာဘုဒ္ဓဇင်ဉာဏ်နဲ့ဒီရှိလို့လားမရှိလို့လ
ား
သုတ္တမရှိတဲ့ပုဂ္ဂိုလ်ကဟန္တာဘုဒ္ဓဇင်သုတ္တရှိတဲ့ပုဂ္ဂိုလ်ကကလျာဏဘုဒ္ဓဇင်ဒီလိုဖွဲ့ပြီးတော့မှတ်ပါတော့အဲ့တော့မိမိတို့ကဘယ်တန်းစားတော့မှပါတယ်ဆိုတာကိုယ့်အနေကိုရှင်းထုတ်ကြည့်ရဖို့ပါပဲဒါရီတော့သုတ္တဆိုတဲ့နေရာမှာဘယ်အဆင့်ကိုသုတ္တရှိတယ်လို့ခေါ်တယ်လဲဘယ်အဆင့်ကိုသုတ္တမရှိဘူးလို့ခေါ်နိုင်တယ်လဲမေးရင်တဲ့အထေရဆရာကပြောတယ်အသုတ္တဝါဘုဒ္ဓဇနောဆိုတဲ့ပုဂ္ဂိုလ်ဟာအာဂမအဓိကမလို့ခေါ်တဲ့သုတ္တခြုံရွေးနေတယ်ဟုတ်ရဲ့လားဘာသုတ္တလဲလဲအာဂမနဲ့အဓိကမဘာလဲသာဂမဆိုတာဘာပြောတာလဲမြည်တော့မြတ်စွာဘုရားတခင်ကရမကြီးဟောကြားတော်မူတဲ့တရားအဲဒီတဲ့ရုံဏခန္ဓာကိုဟောထားတဲ့အဘိဓမ္မာတရားတရားချင်းပြောတော့သစ္စာတရားဟောရလားရုံရုံဏရုံခန္ဓာအကြောင်းကိုဟောပြောထားတဲ့သစ္စာတရားတရားချင်းပြောတော့အဘိဓမ္မာတရားနော်အဲ့ဒီအဘိဓမ္မာတရားအဘိဓမ္မာအတိသစ္စာတရားသစ္စာအတိချုပ်တဲ့နေတဲ့ပုဂ္ဂိုလ်များသည်တုဒ္ဒမရှိတဲ့ပုဂ္ဂိုလ်လို့မှတ်လိုက်ပါသဘောပေါက်လားဘာသိတွေချုပ်တဲ့နေလဲဘာသိတွေချုပ်တဲ့နေလဲသစ္စာတိချုပ်တဲ့နေဟုတ်တယ်မဟုတ်လားသစ္စာတိတွေချုပ်တဲ့နေလဲသစ္စာတိချုပ်တဲ့လေဆိုဘာပြောတာလဲလို့မေးတော့သစ္စာ၄ပါးနဲ့ပတ်သက်တဲ့အသိလေးတွေမရှိဘူးလို့ပြောတာဟုတ်တယ်မဟုတ်လားအဲဒီတော့သစ္စာကဘယ်နှပါးရှိတော့၄ပါးဒုက္ခသစ္စာရဲ့သမုဒိယသစ္စာရဲ့နိရောဓသစ္စာရဲ့မဂ္ဂသစ္စာရဲ့ဘယ်နှပါးပါလိမ့်အဲဒီ၄ပါးနဲ့မှတကယ်သိရမယ့်သစ္စာကဘာသစ္စာလဲဒုက္ခသစ္စာဒုက္ခသစ္စာဒုက္ခသစ္စာလို့ပြောနေတာဘယ်လို့ကိုပြောနေတာလဲခန္ဓာ၅ပါးကိုပြောလူကကားပါလေခန္ဓာကားဆိုတော့ရင်ပတ်တော့ပုံမပြတယ်ဟုတ်တယ်မလားဒီလိုတော့နေစနေစဉ်ရှားရဖွေရတာမောနေပြီဖះသွားရလာရတာပြင်မှတ်နေပြီဖះစားရင်တော့ရဝရင်နေထိုင်ရင်လည်းလုံးပတ်နေရတာတပည့်တော်တို့ပြင်မှတ်ဆင်းရဲနေပြီဖះဒါကြောင့်ဟောဒီခန္ဓာကြီးတွေဟောဒီအကောင်ကြီးတွေဒုက္ခသစ္စာကြီးပါပဲလို့ဒီလိုပြောလို့တော့မရဘူးရပါမလားဒီလိုပြောလို့တော့မရဘူးဟုတ်တယ်မလားဒီနေရာမှာပြောခြင်းနဲ့ဒုက္ခသစ္စာကရင်မှတ်ဖို့ပြလို့ခင်ဗျာခန္ဓာ၅ပါးကိုပြောတာ။ဘာကိုပြောတာလဲ။ဒုက္ခခန္ဓာ၊ဝရဏေခန္ဓာ၊သိဉေခန္ဓာ၊ကာရေခန္ဓာ၊ဝိညာဉ်ေခန္ဓာ။နော်။နေဖို့သံဃာဘိုးရောမလျှောက်။ပြေးသွားနေရတဲ့ပုဂ္ဂိုလ်မှခန္ဓာ၅ပါးရှိတာလား။နေရင်ချမ်းမှဆញ្ញသာသာနဲ့နေရတဲ့ပုဂ္ဂိုလ်များမှာကောခန္ဓာ၅ပါးမရှိဘူး။ခန္ဓာ၅ပါးရှိရင်ခန္ဓာ၅ပါးမှန်သမျှဗတိစ္စာဒီတော့တောင်းတောင်းတာတာကြောင်းကြောင်းကြာကြာနဲ့နေဘူးသက်ကဘုရားမကျော်ပင်ပင်ပန်းပန်းနဲ့ကဝါတခါအတွက်ရှားဖွဲလုံးကန်နေတဲ့ပုဂ္ဂိုလ်များဟာလည်းပဲခန္ဓာ၅ပါးရှိလို့ဗတိစ္စာဖိုင်တယ်ဟဲ့ဒုက္ခသစ္စာမပိုင်ဘူးလားပိုင်တာအိုးတာကြီးတာကြီးတွေလည်းဘံကောင်အေကုန်တဲ့အခါလည်းမဆញ្ញသာသာနဲ့ကလထိုင်ပေါ်မှာသဘောနဲ့ထိုင်ပြီးတော့အေးစစ်စစ်အေးချမ်းချမ်းနေရတဲ့ပုဂ္ဂိုလ်များမှာလည်းပဲခန္ဓာ၅ပါးမရှိဘူးလားရှိ
ပါရ
ဲ့ဗျာ။ဗာသစ္စာပဲထိုင်ထားရတာ။ဒါကနေဖို့လဲသွားတာမသွားတာနဲ့မထိုင်ဘူး။တောင်းနေရင်ပြင်ရသွားရတာနဲ့ငြင်းငြင်းသက်သက်နေရတာနဲ့လည
်း
မထိုင်ဘူး။ခန္ဓာ၅ပါးရှိရင်ဗာသစ္စာ
။
ခန္ဓာ၅ပါးရှိရင်ဒုက္ခသစ္စာ။ဒီလိုမလား
။
အဲ့ဒီခန္ဓာ၅ပါးကိုအရင်ချောင်းလိုက်တော့ပါတယ်လေယုတ်တရားနဲ့ဉာဏ်တရားယုတ်တရားနဲ့ဉာဏ်တရားမိမတို့ရဲ့သန္တာမပြေရန်ဖောက်ပြန်ပြည့်စင်နေတာကယုတ်တရားပြောင်းလဲနေတာကယုတ်တရားနော်အဲ့ဒီတတ်တဲ့သဘောလေးကဉာဏ်တရားဟုတ်တယ်မဟုတ်လားတလားချင်းတလားချင်းတလားချင်းသွားနေတယ်ဆိုလို့ရှိရင်သွားတဲ့အမှုရာလေးကယုတ်တရားဟုတ်ရလားသွားတဲ့အမှုရာလေးကပါလေသွားတဲ့အမှုရာလေးကိုစိုက်ကြည့်တော့သိပြီတော့မသိဘူးလားသိနေလ
ား
အဲဒီတော့သိနေတာလေးကပါလေအဲဒီတော့လေးကျမ်းရင်းဖွဲ့မှတ်ထားပါတော့နော် တခါနေ့တလညသွားနေတဲ့သွားတဲ့မူရလေးကယောက်သွားတဲ့မူရလေးကယောက်ဆိုတော့ဟောဒီခြေတော်ကြီးတွေယောက်လို့ပြောတာလားမှန
်ပါဗျာ
ခြေတော်ကြီးလည်းယောက်အစ်စ်မဟုတ်ပါဘူးတို့တွေပေါင်နေခါတွေခြေတွေလည်းပဲယောက်အစ်စ်မဟုတ်ပါဘူးအဲဒီယောက်ပေါင်ကခြေလက်ဆိုတဲ့ပုံမှန်တဲ့ကြီးထဲမှာတရွေ့ရွေ့နဲ့လှုပ်ရှားတတ်တဲ့ရွေ့ရှားတတ်တဲ့ဓာတ်တော်လေးဒီကုလားရှိအဲဒီဓာတ်တော်လေးကိုနာမည်ပေးကြစမ်းပါဆိုရင်ဝါယောဓာတ်ကိုခေါ်တယ်ဘယ်လိုခေါ်လဲအဲဒီဝါယောဓာတ်ကမှယုံတရားဟုတ်တယ်မလားအဲဒီဝါယောဓာတ်ကလေးကထားကြွလာလို့လှုပ်ရှားလာလို့အောက်ချတတ်တဲ့ခြေတော်အပေါ်မြောက်လာတာပေါ့အဲဒီဝါယောဓာတ်နာမည်ရှိရင်ဘယ်နဲ့လဲအောက်ချတတ်တဲ့ခြေတော်ပေါ်မြောက်ပါမလားအောက်ချတတ်တဲ့ခြေတော်ဘယ်နည်းနဲ့မှပေါ်မမြောက်နိုင်ဘူးဒါကြောင့်မလို့တလားချင်းတလားချင်းသွားနေတာဒီခြေတော်ရှိုံနဲ့သွားလို့မရဘူးဘယ်လိုရှိလို့သွားလို့ရနေတာလဲဝါယောဓာတ်ရှိလို့သွားလို့ရနေတာအဲဒီဝါယောဓာတ်ရှိပေမဲ့လို့လည်းသွားချင်တဲ့စိတ်မရှိရင်တော့သွားတဲ့အမူအရာပေါ်ပါမလားပေါ်ပါဘူးဗျာဒီတော့သွားတဲ့အမူအရာသွားချင်တဲ့စိတ်ကနန္တရားသွားတဲ့အမူအရာကယုံတရားသွားချင်တဲ့စိတ်ကသွားတဲ့အမူအရာကသွားချင်တဲ့စိတ်ကအမူအရာကဆိုင်ရင်တဲ့စိတ်ကဆိုင်တဲ့အမူအရာကဒီလိုလက်မှတ်ပေါ့နော်အဲ့ဒါကမှတကယ်အခုပြောနေတဲ့ခန္ဓာ၅ပါးထဲမှာပါဝင်ဖြစ်တဲ့ယုံတရားနဲ့
နာမ်တရား
ဟုတ်တယ်မလားခေါင်းပုံမှန်တရားကြီးလေးယုံတရားအစစ်စိတ်နာမ်တရားအစစ်ဟောရလားဥပမာအခုလိုထိုင်နေတဲ့အခါကျတော့နည်းနည်းလေးထိုင်လာတဲ့အခါမှာနာရီဘက်တော့ကြားလာတဲ့အခါမှာနာရီကျင်းတဲ့ကိုက်တဲ့ထဲတဲ့လောက်တယ်ရွာတယ်သဘောလေးတွေမရှိဘူးလားရှိလားဒုနာလေးပေါင်ကတဲ့စေတလုံးကျင်တဲ့ဆိုပေမဲ့ဒုပေါင်ကကျင်တဲ့ဒီယုံတရားအစ်ဟောရလ
ား
ဟုတ်ပါဘူးဗျာဒီမြတ်ယုံတော့ခေါ်တယ်ဘာယုံတယ်လဲတနည်းအားဖြင့်ပြောတော့ဘောင်ကြီးတို့ဘောဂောဆရာတော်ဘုရားကြီးအမိတ်ရှိတဲ့စကားနဲ့ပြောမယ်ဆိုရင်ပြည့်ညတ်သင်ထားတဲ့ယုံဘာယုံတယ်လဲဟောရလေးကဒုပေါင်းမယ်ဟောရလေးကစေတလုံးမယ်ဟောရလေးကတက်ပဲအဲ့လိုပညာနာမည်လေးမပေးဘူးလားပေးတာအဲ့တော့ပညာသင်ထားတဲ့ယောက်ဒီပညာယောက်ပညာယောက်ဒီယောက်ဖြစ်မဟုတ်ဘူးအခုပြောနေတဲ့ယောက်ကပညာမတင်ရသေးတဲ့ယောက်ဟုတ်တယ်မလားဘာလဲလဲပညာမတင်ရသေးတဲ့ယောက်ဆိုတာဘုန်းကြီးတို့ရှင်းရှင်းပြောလိုက်ရင်တော့နာမည်ကိုမပေးရသေးတဲ့ယောက်ဟုတ်ရလားတဲ့ဒါမှမပေးရသေးတဲ့ယောက်ဘလို့ရှားကြည့်မလဲရှားကြည့်သမ်းပါဘူးဆရာကလည်းခြေပြအပြည့်နော်ဒီကုံတော့မှာခန္ဓာကိုယ်စိတ်ပိုင်းနဲ့နာမည်မပေးရသေးတဲ့ယောက်ဘယ်လိုတွေ့အခုမှမတွေ့ဘူးအဲဒီတော့နာမည်မပေးရသေးတဲ့ယောက်တခုမှမတွေ့ဘူးအကောင်လုံးတွေနာမည်ပေးပြီးသားဆိုရင်အဲဒီနာမည်ပေးပြီးသားယောက်မှန်တယ်များဒီယောက်ရှိဟောရလားဟုတ်ပါဘူးအဲ့ဒါဘာယောက်တယ်လဲဒီကယောက်ဒီလိုမလားအဲအဲဒီခန္ဓာကိုယ်ကြီးတဲ့မှာခေါင်းတို့ပရိသတ်တွေဆိုကြပါလို့အခုတော့ထိုင်နေလိုက်တဲ့အခါကျနာသဘောလေးမပေါ်ဘူးလားပေါ်လားကြည့်လားမကြည့်တော့ဘူ
း
မကြည့်တော့ဘူးနော်သူ့ကိုနာမည်ပေးမလို့စိုက်ကြည့်လိုက်ပါလေနာမည်တော့မပေးရသေးဘူးသူကပြတ်သွားပြီအဲ့ဒီလိုလေးမှန်ဟုတ်ရလားနာမည်တော့မပေးရသေးဘူးသူကရှိသေးလ
ား
မရပါနဲ့သူကနာမည်ပေးမလို့ကြည့်လိုက်တာဟုတ်တယ်မလားနာမည်ပေးမလို့ကြည့်လိုက်တာသူကနာမည်အပေးခံရတယ်ဒီစောင့်ရတာမရပါနဲ့ပြတ်သွားပြီဆိုတော့ဒီနိုင်ဘူးတဲ့ဖြစ်ပြီးရင်ချက်ချင်းပဲပြည့်စုံတတ်ပါတယ်အဲ့ဒီသဘောတရားကလေးဒီပညာမတင်ရသေးတဲ့ယောဟုတ်ရဲ့လားအဲ့ဒီသဘောတရားလေးတွေပါတယ်လေဒီတော့နားတဲ့သဘောလေးဒီပညာမတင်ရသေးတဲ့ယောကျင်းတဲ့သဘောလေးဒီပညာမတင်ရသေးတဲ့ယောကိုက်တဲ့သဘောထုံတဲ့သဘောကျင်းတဲ့သဘောလှုပ်တဲ့သဘောရွာတဲ့သဘောပူတဲ့သဘောအေးတဲ့သဘောဒီလိုမလားအဲ့ဒါပူတယ်အေးတယ်လို့အခုပြောလိုက်တော့ပူတာအေးတာဒီပညာမဟုတ်ဘူးလားဘုရားလို့မေးခြင်းမေးမယ်ဒါကခွန်ကြီးတို့ရေပုံရနေတဲ့ခြုံပြီးတော့ပြောထားတယ်ဟုတ်တယ်မလားတကယ်တော့ပူတဲ့သဘောလေးပေါ်လာပြီဆိုတဲ့အခါကျတော့အဲ့ဒီပူတဲ့သဘောလေးကိုဟာတာလေးကပူတဲ့သဘောလေးပါပြီလို့လက်ဆောင်လိုက်ကဘယ်လိုပြနိုင်တော့ဘာဖြစ်လို့မပြနိုင်လဲလဲလက်ဆောင်လိုက်ကပြမလို့လဲကြည့်လိုက်ပေါ့ဒုက္ခမရှိတော့ဟုတ်တယ်မလားဒုက္ခမရှိခွန်ကြီးတို့ကဓမ္မတွေတွေ့လိုက်ရတာကပြတ်သွားပြီတဲ့နောက်မှာသူ့ရဲ့သဘာဝသူ့ရဲ့လက္ခဏာ နော်အဲ့ဒါလေးကိုတွေ့လိုက်ရလားအရင်ရောင်းသဘာဝအရင်ရောင်းလက္ခဏာတွေကိုတွေ့လိုက်ရလားရောက်အစ်စ်ကတော့ရှိသလားရှိသေးတာလားပြတ်သွားတာလားပြတ်သွားတာမဟုတ်လို့မြဲတဲ့တရားလားမမြဲတဲ့တရားလားမမြဲတဲ့တရားဒီလေးစားလားအနေစားလားဟုတ်တယ်မလားပြတ်သွားတာကအနေစာတဘာဝမှတ်သားကလက္ခဏာတကူပေါ်လိုက်တော့အနေစာလက္ခဏာတွေးလိုက်ရတာကအနေစာလက္ခဏာပဲတွေးလိုက်ရတာပါတကယ်တော့ပြတ်သွားတာလည်းမတွေးလိုက်ပါဘူးဟုတ်တယ်မလားကိုယ်တဲ့တဘာဝရှိလည်းမတွေးလိုက်ဘူးအိတဲ့တဘာဝရှိလည်းမတွေးလိုက်ဘူးဘာသာတွေးတယ်လဲဩတာပုံတတ်တဲ့သဘောဒီလိုကိုအိတဲ့တဲ့သဘောဒီလိုကိုဆိုတော့သူပြတ်သွားပြီတဲ့နောက်ကျမှသူရဲ့အရေးအယောင်လက္ခဏာအမှန်သားလေးကိုကြည့်ပြီးတော့နာမည်ပေးတာသူကတကယ်တမ်းနာမည်ပေးလိုက်ရတာဟုတ်ရလားဟုတ်ပါဘူးအဲဒါကြောင့်မလို့ယုံတရားအစစ်ရဟာပညာသင်္ခါရတဲ့ယုံလားမတရားသေးတဲ့ယုံလားမတရားသေးတဲ့ဒါတွေမတရားသေးတဲ့ယောဂမှာဒီနေရာမှာပြောတဲ့ယုံစီနော်အဲဒီယောဂမှာဒီနေရာဖြစ်ကြတဲ့ပြည်လဲပြတ်တဲ့ဖြစ်ပြပါသစ္စာဒါတွေတော့ပဲတရားကလေးကလည်းတဲ့မိမိရဲ့တဏ္ဍာမသိကြတဲ့ဘောလေးဖြစ်တဲ့ခံစားရတဲ့ဘောလေးဖြစ်တဲ့အဲဒီဘောလေးပေါ်လာပြီဆိုရင်တဲ့မြေလိုက်ပြန်တော့မြေစကလေးမပေါ်လားပေါ်လားမြေသိရဲ့သဘောသိဒီချလာသိတတ်တဲ့သဘောရှိတာလားအဲဒီသိတတ်တဲ့သဘောကလေးကိုမြေသိတော့ပြောတာလားဒါကမြတ်စွာဘုရားကနာမည်ပေးထားတယ်လို့ခေါင်းတော်ပရိသတ်တွေကမြေသိတော့သတ်မှတ်ထားတာပေါ့လားခေါင်းတော်ပရိသတ်တွေကအဲဒီမြေစကလေးကိုတကယ်လားကြည့်လိုက်တဲ့အခါကျတော့မြေစကလေးပေါ်တယ်ခေါင်းတော်ပရိသတ်တွေကသတိထားမိတယ်ကြည့်တယ်မြေသိတွေ့လိုက်ရတာလားမရှိတာတွေ့လိုက်ရတာရှိတာတွေ့လိုက်ရနော်မရှိတာတွေ့လိုက်ရတာတော့မှမြေစကလေးပြတ်သွားတာကိုတွေ့လိုက်ရတာမဟုတ်သေးဘူးနော်မြေစကလေးပြတ်သွားတာတော့တွေ့လိုက်ရတာမဟုတ်သေးဘူးဘာဖြစ်လို့တော့မြေစိတ်ကျက်ပြီးသွားတဲ့နောက်ကျမှသိတဲ့စိတ်ကအစ်ပေါ်တာနော်မြေစိတ်ဖြစ်နေတဲ့စက်ကာလမှာသိတဲ့စိတ်ပေါ်ပါမလားမပေါ်ပါဘူးမြေစိတ်ကတစ်ခုသိတဲ့စိတ်ကတစ်ခုစိတ်ကလည်းကိုယ်လည်းအဲ့ဒီကိုယ်ကလည်းရတော့ကာလမှာအတူတူဖြစ်ပါမလားပေါ်တဲ့အချိန်မှာသိတဲ့စိတ်မပေါ်သေးဘူးသိတဲ့စိတ်ပေါ်တဲ့အချိန်မှာမြင်စိတ်မရှိတော့ဘူးဟုတ်တယ်မလားသို့တော်လည်းအခုဖြစ်ပြီးတော့အခုမှပြတ်သွားတယ်ပြတ်သွားတာကမကြသေးဘူးဆိုတော့သူ့ရဲ့တဘာဝအရေးကြောင့်လက္ခဏာလေးတော့ဟောစိတ်ထဲမှာမပေါ်ဘူးလားပေါ်နေတယ်ဒါကမြင်စိတ်တွေ့လိုက်ရတာလားအရေးကြောင့်လက္ခဏာလေးတွေ့လိုက်ရတာလားမြင်စိတ်ပြတ်သွားတာကအနေစာသူ့ရဲ့တဘာဝအရေးကြောင့်လေးကလက္ခဏာနှစ်ခုပေါ်လိုက်တော့အနေစာတော်တွေ့တာမဟုတ်ဘူးအနေစာလက္ခဏာကိုတွေ့လိုက်တာဒီလိုမလားအဲဒီရောက်သဘောလေးတွေအဲဒီနာသဘောလေးတွေကမှဖြစ်တယ်ဖြစ်တယ်ဖြစ်တယ်ဖြစ်တယ်ဖြစ်ပြပါသေးသလားအဲဒီလိုပိုင်ပိုင်နိုင်နိုင်နားလည်တဲ့အသိစွာရင်ရှိရမယ်ဟုတ်ရလားဒါဒီလိုသိစွာရင်ရှိတဲ့အခါကျရောက်တော်နိုင်လို့ဒါတခြားသဘောတွေလားပြီးတော့မှသဘောတွေလားအဲဒါကြောင့်ဘုန်းကြီးကပြောခဲ့တာလေသစ္စာအသိရှိရမယ်အဘိဓမ္မာအသိရှိရမယ်ဒါပြောရမလားအဲ့ဒါသစ္စာအသိရှိရမယ်အဘိဓမ္မာအသိရှိရမယ်ဒီနည်းအားဖြင့်ပြောမယ်ဆိုရင်ယုတ်တဘောနာတဘောသရောရဲ့ခြေတဘောပြက်တဘောအဲ့ဒီတဘောတရားကလေးတွေကိုချင်းချင်းညှင်းညှင်းနားလည်ထားရမယ်နော်ယန္တပညာတိရဘောပေါက်ထားရမယ်တရားနာပြီးတော့ဘောပေါက်ထားရမယ်သာဖတ်ပြီးဘောပေါက်ထားရမယ်တွေးခေါ်ပြီးတော့ဘောပေါက်ထားရမယ်ဆွေးနွေးပြီးတော့ဘောပေါက်ထားရမယ်ဟုတ်တယ်မလားတဏှာပြင်းပြောတော့ညာတာပရိညာတဏှာပြင်းပြောတော့သုတမယဉာဏ်အတူတူပဲနော်ညာတာပရိညာနဲ့သုတမယဉာဏ်အတူတူပဲအဲဒီတော့ယောသဘောနာသဘောခန္ဓာသဘောဖြစ်သဘောပြက်သဘောကလေးတွေကိုတဲ့ကြားမှုနာပါရှိတာပဲသဘောပေါက်ထားမယ်ဆိုရင်တဲ့အဲဒီပုဂ္ဂိုလ်ဒီအာဂမဆိုတဲ့သုတတလုံးပိုင်းပြီလို့မှတ်ပါဟုတ်ရလားဘာပိုင်းရလဲအာဂမဆိုတဲ့သုတတလုံးအဲ့ဒါဘုရားပရိသတ်တွေကပုရုသေပုဂ္ဂိုလ်တိုင်းပုရုသေပုဂ္ဂိုလ်တိုင်းအဲ့ဒီသုတ္တမျိုးလူတိုင်းလူတိုင်းပိုင်နိုင်ပါဘူး။ပိုင်နိုင်ဘူးလို့လူတိုင်းလူတိုင်းသစ္စာသဘောသိရလာပြီးတော့သစ္စာ၄မျိုးရဲ့နာမည်တော့ရွတ်မပြတဲ့လူတွေများကြီး။ဟုတ်တယ်မလား။သစ္စာ၄မျိုးရဲ့နာမည်တော့ရွတ်မပြတဲ့လူတွေများကြီး။အခုပြောနေတဲ့သဘောအတိဘယ်သိဖို့ဆိုတာတော့ခက်။နော်။အဲ့ဒီသဘောအတိဘယ်လေးတွေသိရမယ်တဲ့။အဲ့ဒီလိုသိထားမှသာပဲရင်ဘုရားပရိသတ်တွေရဲ့သန္ဓေမှာအာဂမဆိုတဲ့သုတ္တကလုံးပိုင်တယ်ဟုတ်ရဲ့လားဟာပိုင်တာလေအာ ิสสาริยะนาจาภูทายะเมดาပြောล่ะเนาะบานาทายะมาเลย
ทิสสาริยะ
ดาเตยเยี้ยดิดาเตยเยี้ยดิพอได้มั้ยล่ะโพธิบาลาขึ้นพี่တော့โพธิบาลาวินิขึ้นพี่တော့ทิสสาริยะเรามาธรรมทาภูဆိုလို့ရှိရင်โพธิบาลาเเละมาအသိဉာဏ်နဲ့ဘုရားမှာမဖြစ်နိုင်ဘူး။မြတ်စွာဘုရားသခင်ကရမယကြီးကအဲ့ဒီလိုပုံကုန်မျိုးကိုကလျာဏဘုရုစေတော်နာမမတတ်ဘူး။ဘာဘုရုစေနဲ့လဲ။မျက်စိမင်းလင်းနေတဲ့ပုဂ္ဂိုလ်လားမျက်စိကန်းနေတဲ့ပုဂ္ဂိုလ်လား။မျက်စိကန်းနေတဲ့အတ္တဘုရုစေတဲ့နော်။ကျန်တော့ကကြတော့တဲ့အဓိကမဆိုတဲ့သုတ္တတလုံးရှိတယ်။အဓိကမဆိုတာဘာပြောတာလဲလို့မေးရင်တဲ့မိမိတို့ရဲ့သန္ဓေမှာရှိတဲ့ယုတ်တရားမိမိတို့ရဲ့သန္ဓေမှာရှိတဲ့နတ်တရားမိမိတို့ရဲ့သန္ဓေမှာရှိတဲ့ခန္ဓာတရားအဲ့ဒီသဘောတရားကလေးတွေကိုတဲ့ကိုယ်တိုင်ဉာဏ်နဲ့ရှုမှတ်သုံးသပ်ကိုရမယ်တဲ့ဒါပြောရမလားကိုယ်တိုင်မလိုရပါလေဉာဏ်နဲ့ရှုမှတ်သုံးသပ်ကိုရမယ်ဟုတ်လားယုတ်သဘောလေးကဒီလိုနတ်သဘောလေးကဒီလိုအောဖြစ်သဘောလေးကဒီလိုပြသဘောလေးကဒီလိုဘာနဲ့ရှုမှတ်သုံးသပ်ကိုရမှာလဲမတော်တာကိုရမယ်ပရိညာဉာဏ်ကြောတော့ဒိဋ္ဌိပရိညာပေါ့နော်ဉာဏ်ဉာဏ်ကြောတော့ဝိပဿနာဉာဏ်ပေါ့ဝိပဿနာဉာဏ်လေးတွေရှိဖို့လည်းမလိုဘူးလားလို့လားအဲဒီတော့ဝိပဿနာဉာဏ်ဖြစ်ဖို့ဆိုရင်ခုနပြောခဲ့တဲ့ပထမသုတ္တကအာဂမဆရာတော်များရဲ့သံဃာမတရားဤလာကြပြီးတော့ယုံသဘောနံသဘောနော်ဟောရကယုံဟောရကနံအခုနပြောခဲ့တဲ့ဘုရားရှင်ရဲ့လာရခြင်းနဲ့ခဲ့တဲ့ခဲတဲ့ဖောက်ပြန်တဲ့ဒါရီကယုံသရဂောတိပိနိရကနံအရိဏာထဲမှာလည်းပဲရောရောသိတာကစိတ်ခံစားတဲ့သဘောနဲ့သိတာကဝေဒနာရောရောသိတာကခံစားတဲ့သဘောနဲ့သိတာကခံစားတဲ့သဘောတရားကဘာပြောတာလဲပြီးတော့ကောင်းတယ်လို့သတ်မှတ်ပြီးတော့သိတယ်မကောင်းဘူးလို့သတ်မှတ်ပြီးတော့သိတယ်အဲ့ဒီအသိကိုပြောတာဟုတ်တယ်မလားစိတ်ထဲမှာကောင်းတယ်လို့လည်းမသတ်မှတ်ဘူးမကောင်းလို့လည်းဘူးလို့လည်းမသတ်မှတ်ဘူးရောတဏ္ဍိရောတဏ္ဍိဒါပြီးသွားပြီဆိုရင်အဲ့ဒါတခြားသဘောလားစိတ်ရဲ့သဘောသောသောစိတ်တော်မိနေမှာစိတ်သိတော်ပါသမြဲပဲဟုတ်လားဝေဒနာတော်ပါသမြဲပဲမလားအေးတာမန်မှုပဲမှတ်မဲ့ရှင်းလိုက်တယ်မြင်လိုက်တယ်ဟောသိလိုက်တယ်ဒါပေမဲ့စိတ်ထဲမှာဘာမှမသတ်မှတ်ဘူးဆိုရင်ဝေဒနာပါတော့ပါတယ်ဒါပေမဲ့ဒီဝေဒနာသည်ဥပေက္ခဝေဒနာဖြစ်ဖို့များတယ်ဟုတ်တယ်မလားဘာဝေဒနာလဲလဲဒါလည်းတော့မဟုတ်ပဲနဲ့မြင်လိုက်ရတဲ့အချင်းကလေးပေါ်မှာဟောဒါကတော့ကြည့်တော့ကောင်းတဲ့အချင်းပဲဒါကတော့ကြည့်တော့မကောင်းတဲ့အချင်းပဲဒါလည်းတော့ခွဲခြားပြီးတော့သိလိုက်တယ်ဆိုရင်ကြည့်တော့ကောင်းတယ်လို့ထင်ရင်ဘာဝေဒနာကြည့်တော့မကောင်းဘူးထင်ရင်ဘာဝေဒနာဒုက္ခဝေဒနာနော်ပုပ္ပိခဝေဒနာဆိုတာကပါဠိလိုတော့အဒုက္ခမဒုက္ခဝေဒနာလို့ခေါ်တယ်နော်ဘာဝေဒနာလို့ခေါ်တယ်အဒုက္ခမဒုက္ခဆိုတာကဒုက္ခပဲလဲမရောက်ဒုက္ခပဲလဲမရောက်ဒါပြောတာဟုတ်လားမြန်မာလိုတဲတယ်ပြောပါဆိုတော့ကောင်းတယ်လို့လည်းမသတ်မှတ်ဘူးမကောင်းဘူးလို့လည်းမသတ်မှတ်ဘူးဒါပြောတယ်မရှိဘူးလားရှိလားမြင်တော့မြင်လိုက်ရတာပဲဒါပေမဲ့ဆဲတယ်မှာထူးထူးဆိုတယ်ဘာမှမသတ်မှတ်ဘူးနော်ဘာဖြစ်လို့တော့ကိုယ်အာရုံနဲ့ကိုယ်ကိုဟုတ်တယ်မဟုတ်လားကိုယ်အာရုံနဲ့ကိုယ်ဆိုတော့မြင်တော့မြင်လိုက်တာပဲကောင်းတယ်လို့လည်းသဘောမထားဘူးမကောင်းဘူးလို့လည်းသဘောမထားဘူးမမြင်ဘူးလားပြီးတော့မြင်တော့မြင်လိုက်တယ်မသိဘူးလားပြီးတော့သိတော့သိလိုက်တယ်ဒါပေမဲ့လို့ဒီအပေါ်မှာထွေထွေထွတ်ထွတ်သဘောမထားဘူးကြည့်ကောင်းတယ်လို့လည်းသဘောမထားဘူးကြည့်မကောင်းဘူးလို့လည်းပဲသဘောမထားဘူးဆိုရင်ဒုက္ခပဲလည်းမရောဒုက္ခပဲလည်းမရောအာဒုက္ခမဒုက္ခအဲ့ဒါကိုတခြားဆိုတာတော့ဥပ္ပခာပြောတာအဲ့ဒါကိုနောက်တစ်မျိုးပြောပါဆိုရင်တော့ဥပ္ပခာအမှုမဲ့မှတ်မဲ့နေလိုက်တာပေါ့ဟုတ်တယ်မလားအမှုမဲ့မှတ်မဲ့နေလိုက်တဲ့သဘောဒီဘာဝေဒနာဥပ္ပခာဝေဒနာဒီလိုလည်းမကြည့်ဘူးလားရှိလားအေးအဲ့ဒီတော့စိတ်မှန်ရဲ့ဝေဒနာတော့ပါတာကြည့်တယ်ဝေဒနာမပါတဲ့စိတ်ရဲ့လို့ရှိရလားစိတ်တိုင်းစိတ်တိုင်းမှာရှင်နိုင်တဲ့တတိယတရားခုနှစ်မျိုးရှိခန္ဓာရဲ့ဝေဒနာရဲ့ပညာရဲ့စေတနာရဲ့ဧကကတရဲ့ဇီဝစေကရေရဲ့မနတိကာရရဲ့ဘယ်နှမျိုးလဲအဲဒီခုနှစ်မျိုးထဲမှာဝေဒနာမပါဘူးလားပါလားဝေဒနာမြဲတမ်းပါတယ်နော်ဒါပေမဲ့လို့လည်းပဲအမှုမဲ့မှတ်မဲ့သာမန်ပဲနေမယ်ဆိုရင်အဲ့ဒါဘာဝေဒနာလို့ပြောမလဲအမိကဝရဏဆိုင်ဝရဏကထင်ရတာလားစိတ်ကထင်ရတာလားအဲ့ဒါကြောင့်ရေရွတ်တယ်သိရတဲ့သဘောထားရင်တခြားပြောမှလားစိတ်လိုပြောမှလားကောင်းတယ်မကောင်းဘူးလို့တိုင်းတာပြီးတော့သိလိုက်တယ်ဆိုရင်ဘာဝရဏလဲအဲတခြားပြောမှလားဝရဏလို့ပြောမှလားဝရဏလို့ပြောမယ် အဲ့ဒါတင်ချားတရားတွေကဉာဏ်တရားတွေအားလုံးပေါ်လိုက်တော့ယောတရားတွေအကျေပေါ်လိုက်တော့ဌာနပဉ္စပါအဲ့ဒါ၅ပါအဲ့ဒီလိုနားလည်ထားပြီးတဲ့အခါကျတော့ဩမိမိရဲ့ဌာနကမှယောတရားရှိတယ်လို့တော့ပြောတာပဲဉာဏ်တရားရှိတယ်လို့တော့ပြောတာပဲဒါပေမဲ့လို့လည်းပဲအဲ့ဒီယောရိကဘလို့ဖြစ်ပြီးတော့ဘလို့ပြတ်ပါလိမ့်မလဲဆိုတဲ့ကိုယ်တိုင်ဉာဏ်လေးနဲ့ကြည့်ဖို့လည်းဘလို့ဘုလားလို့ပါလေကြည့်ရပါလေဉာဏ်လေးနဲ့ကြည့်တဲ့အခါကျတော့ပထမယုတ်တရားကိုမြင်ရင်ယုတ်တရားရဲ့ဖြစ်ချက်ကိုလည်းမြင်မယ်ဟုတ်ရဲ့လားပထမဗာမီအောင်ကြည့်ရပါလေယုတ်တရားမြင်ရင်ယုတ်တရားမြင်ပြီးတော့မှယုတ်တရားရဲ့ဖြစ်ချက်ကိုအောင်ကြည့်ရမယ်နော်ယုတ်တရားကမှမမြင်သေးရင်ဖြစ်ချက်မြင်တယ်လို့ပြောလို့ရပါမယ်ဒီကြိုကြိုယောဂီတွေကတော့လောလောနဲ့ပြောကြတာဒီပြတော့ဖြစ်ချက်မြင်တယ်ဖြစ်ချက်မြင်တယ်ဟုတ်တယ်မလားဖြစ်ပြနေတယ်ဖြစ်ပြနေတယ်ဆိုတော့ဖြစ်ပြကိုသာထားနော်ယုံတရားကဘာလဲဓာတရားကဘာလဲလို့မေးကြည့်လိုက်တဲ့အခါကျတော့ယုံနဲ့တော့သိမကွဲတာလည်းအများကြီးတွေ့ရတယ်ဟုတ်လားသူပြောတဲ့ယုံသီးအချမ်းယုံကြီးတွေ့ရတာလားပညာယုံကြီးတွေ့ရတာလားဒုက္ခသာတယ်ပေါ်လာခဲ့တယ်ရှင်သလုံးကလာရှင်တယ်ဘုန်းကြီးပြိတ္တာတွေစဉ်းစားကြည့်အခုနကဒုက္ခတယ်အခုဒုက္ခတာကြောက်သွားပြီဥပမာဟုတ်တယ်မလားဥပမာအားဖြင့်နော်အခုနဒုနာတယ်ခင်ဗျာအခုဒုနာတာကြော်သွားပြီခင်ဗျာမသိလိုက်ဘူးလားသိလိုက်လားအဲ့ဒါဖြစ်ပြနေရခွဲရလားဘာဖြစ်တော့လဲပညာယုံကြည်ကြည်ကြောနေတာကိုဒီလိုမလားအဲ့ဒါနားတဲ့သဘောလေးဒီဒုကောင်းနဲ့ဆိုင်ရလားဒုကောင်းဆိုတဲ့ကာယပဒါနမှာတည်မီပြီးတော့နေပေါ်နေတာတော့မှန်းနေဒါပေမဲ့နားတဲ့သဘောလေးဒုကောင်းမဟုတ်ဘူးဟုတ်ရဲ့လားဒုကောင်းဆိုတဲ့နေရာမှာတည်မီပြီးတော့နေတာတော့မှန်းနေဒါပေမဲ့နားတဲ့သဘောတည်းဒုက္ခဟုတ်ရလားပေါ့ဆိုတဲ့နေရာမှာကာယပဒါရမှာမှီပြီးတော့တည်နေတာတော့မှန်းနဲ့ကာယပဒါရနဲ့တွဲဖြစ်နေတာတော့မှန်းနဲ့ဒါပေမဲ့ရှင်တဲ့သဘောတည်းပေါ့ဟုတ်ရလားဒီတော့ဒုနဲ့တွဲနေနေမယ်ပေါ့နဲ့တွဲနေနေမယ်ဆိုရင်အဲ့ဒါဒီတခြားမြင်လားမှားတော့မြင်လားမှားတော့မြင်တာတခြားလားဒိဋ္ဌိလားဒိဋ္ဌိတော့သက္ကာယလေးဆိုတော့မှန်မမြင်တဲ့သဘောပဲဟုတ်တယ်မလားဒီတော့ရုပ်သဘောသိမှာတော့မှန်မမြင်နိုင်သေးပါဘူးဆိုရင်ဒါရီရောရဲ့ဖြစ်ပြမြင်နိုင်ပါမလားမြင်နိုင်ပါဘူးဗျာရောအစ်စ်မမြင်ပဲနဲ့ဖြစ်ပြမြင်တယ်လို့ပြောလို့မရဘူးဟုတ်တယ်မလားဒီတော့ဒုဗ္ဗမာရှိတဲ့မပါတဲ့နားတဲ့သဘောရှင်းတဲ့သဘောကြိုက်တဲ့သဘောသိတဲ့သဘောခံစားတဲ့သဘောငါမပါတဲ့ရုပ်သဘောနဲ့သဘောဟုတ်တယ်မလားဘလောက်ပဲနာနာဘလောက်ပဲရှင်းရင်ဒါငါမဟုတ်ပါဘူးဆိုတော့ငါမဟုတ်တဲ့သဘောကတရားကလေးသိရကိုမြင်နေရမယ်ငါနဲ့တွဲပြီးတော့မမြင်ကြရဘူးနော်ဝေဒနာနဲ့ငါနဲ့မတွဲရဘူးသိတဲ့ငါနဲ့မတွဲရဘူးနာတတ်တဲ့သဘောနဲ့ငါနဲ့မတွဲရဘူးဒီလိုမလားငါနဲ့တွဲမြင်နေတဲ့မြင်ပါလားမြင်ပါလားဘာလို့တော့ဖြစ်ပြနေတဲ့ခေါ်နိုင်ပါ့မလားဒီလိုငါနဲ့မတွဲငါနဲ့တွဲပြီးတော့မမြင်ပဲနဲ့ငါမဟုတ်တော့ငါမှလွတ်နေတော့ငါလိုလဲပြောလို့မရတော့နာတဲ့သဘောလေးကျင်တဲ့သဘောလေးကိုက်တဲ့သဘောလေးသိတဲ့သဘောလေးခံစားတဲ့သဘောလေးအဲ့ဒါကလေးကိုပြည့်ပြည့်ပြည့်ပြည့်မြင်ရမယ်ဟုတ်လားအဲ့ဒီတော့မြင်ဖို့ဆိုတာကပထမသတိနဲ့ကပ်ပြီးတော့ကြည့်ဟုတ်လားငါဆိုတဲ့သဘောလေးအစွဲလေးပါလာပြီဆိုရင်ဘယ်လိုနဲ့ဆွဲထုတ်ပြရပါလဲသတိနဲ့ဖတ်ထုတ်ပြီးငါမဟုတ်ဘူးဒါငါမှမဟုတ်ပဲဒါငါနဲ့မဆိုင်ဘူးဘယ်လိုနဲ့ဖတ်ထုတ်ပြရမှာလဲသတိနဲ့ဖတ်ထုတ်ပြီးဟုတ်တယ်မလားငါနဲ့ဝေဒနာနဲ့ဖတ်ထုတ်ပြီးငါနဲ့စိတ်နဲ့ခွဲတော့ပြီနော်ဒုက္ခငါချင်းလဲနဲ့လာတဲ့ခြင်းနဲ့သဘောတရားကလေးတွေနဲ့ခွဲတော့ပြီအဲဒီလိုခွဲတော့ပြီတဲ့အခါကျတော့လာတဲ့ခြင်းနဲ့သဘောလေးကိုစိုက်ကြည့်သိတဲ့သဘောလေးကိုစိုက်ကြည့်ခံစားတဲ့သဘောလေးကိုစိုက်ကြည့်အဲဒီလိုစိုက်ကြည့်လို့ပုဂ္ဂိုလ်သတ္တဝါမပါတဲ့ငါလဲမဟုတ်တဲ့ပရမတ်သဘောတရားကလေးတွေကိုစိုက်ကြည့်နိုင်ပြီဆိုရင်မိမိရဲ့စိတ်ခလေးကအရင်ပုံမှာစွတ်စွတ်ဆက်ဆက်မတည်ဘူးလားတွေ့သွားပြီလားအဲဒီလိုတွေ့သွားတဲ့ခြင်းတွေခြားသဘောလားအဲ့ဒါမလားဒီဘဝကရှင်ကြီးစိုက်ကြည့်ရတော့တမာရီဖြစ်ပါမလားတမာရီကဖြစ်နေဖြစ်မဲ့ဒီနေရာမှာလုံချင်တဲ့မဲ့ငယ်ထားတဲ့တမာရီမဟုတ်ဘူးဟုတ်တယ်မလားအဲ့ဒါကြောင့်ပထမဘာနဲ့ဖွဲ့ပြရမှာလဲတတိယဖွဲ့ပြတတိထားပါတတိထားပါတော့ဒါပြောတာနော်ငါနာတယ်လို့ထင်လိုက်မယ်မကြမ်းနဲ့ငါနာတယ်လို့ထင်လိုက်တာလည်းပဲနဲ့တတိလေးနဲ့ဖွဲ့ထုတ်ပြလိုက်ဒါငါမဟုတ်ဘူးဟုတ်ရဲ့လားဒုက္ခနာတယ်လို့စိတ်ကလေးကထင်လိုက်မယ်မကြမ်းနဲ့ထင်လိုက်တာလည်းပဲနဲ့ဘယ်လိုနဲ့ဖွဲ့ထုတ်ပြရမှာလဲဒါကကျင်တဲ့သဘောဖောက်ပြတာကယုတ်နောင်ဖောက်ပြပြတယ် သမာဓိတော့ယထာဘုဒ္ဓဘာသာနာတိသမာဓိမဲ့ကင်သုံးပါးနဲ့ပြည့်စုံနေတဲ့ပုဂ္ဂိုလ်ရဲ့သန္ဓေမှာအမှန်ကိုမှတဲ့သိတဲ့ဉာဏ်အလုံးလုံးပေါ်လာပါလိမ့်မယ်လို့ဘုရားရှင်ဘောဂလာဟောတာလား
ဟုတ်ရလားဘာဖြစ်လို့သင်မချရသေးဘူး
ကြတော့ပရိသတ်မောဘတရားကိုကြည့်လေနော်နံပါတ်၄ဖွယ်တယ်မှာအတိတ်ကာလတုန်းကဝိသတိတ္တိသင်္ခါရဆိုတဲ့အလောက်တွေဘလောက်ကဘလောက်လောက်ကသင်္ခါရဘယ်နှမျိုးရှိသလဲမင်းရင်ပေါင်းပြီးဘယ်နှမျိုးပါလဲပေါင်းပါသင်္ခါရ၄လုံး
ဟုတ်ရဲ့လားကောင်းတဲ့ကံလေးဘာဖြစ်လို့လုပ်ချင်
မပါဘူးလားမလားဘာဖြစ်လို့ဒါနကုသိုလ်တွေကောင်းတဲ့ကံတွေလောက်ခြင်းရတာတော့ကောင်းကျိုးတွေရခြင်းလို့ပါဖေရှားဒီလိုမလားဒါနတော့ဘောဂဝါဒါနတော့ဒါနကုသိုလ်ကြောင့်ဘောဂဝါစိစဉ်ဥစ္စာယတနာတွေနဲ့ပြည့်စုံခြင်းဆိုတဲ့ကြိုးရပါလိမ့်မယ်လို့ကြားဖို့မထားဘူးလား
ဘာသာလဲ
ဒီလိုဆိုရင်တစ်ချက်မှတ်လိုက်ပေါ့နော်လူချမ်းသာနာချမ်းသာရခြင်းလို့ပြောလို့ ဘာဖြစ်ကြလဲ
ကျွန်တော်
ဇတိသာကလေးတာမသိရင်လည်းပဲဖော်လို့ကလေးတည်းမိညာပုံညာလေးပဲထားတာရနိုင်ပါ့မလားဒါရီလိုဆောင်ရတကယ်တမ်းလူတွေမှာဖြစ်ဖြစ်ပါ့မလားဖြစ်ပါဘူးသူလည်းတခြားတော့လူမသိရင်ဝင်နေသေးတာလားဒါကြောင့်တကယ်တမ်းလူတွေမှာသိရင်ဝင်နေမှာလေဆိုရင်ရုပ်သဘောနာမ်သဘောတို့ရဲ့ခြေသဘောပြေသဘောကိုမြင်အောင်ကြည့်တဲ့အခါကျတော့ဖြည်းဖြည်းပြတ်တတ်တဲ့သဘောတည်းတခြားလားအိစ္ဆသဘောလား
ဟုတ်တယ်မလားဒီဘောဂကမှာတကယ်ယဟန္တာပုဂ္ဂိုလ်နဲ့တွေ့တယ်ဒီလိုမျို
အရင်တော့နေတဲ့အခါကျတော့ဟာညဟန္တာကြီးကြွားလာပြီညဟန္တာကြီးကြွားလာပြီဆိုပြီးတော့ဆွားတွေဝိုင်းပြီးတော့လောင်းအသာတော်တွေဝိုင်းပြီးတော့ပြေးပေါ်တော့ဟောတဲ့တွေဝိုင်းပြီးတော့မပြေးမလားပြေးလားအဲဒီလိုပြေးတော့သူကစဉ်းစားတာဘော။အော်ငါတကယ်လို့သာသူတို့ပြေးတဲ့ဝတ်တွေဝတ်မယ်သလိုရှိရင်သူတို့အထင်ကြီးတဲ့အထင်ကြီးမှုတွေကြောက်ပါလိမ့်မယ်။အဲဒီတော့သူတို့အထင်ကြီးသလိုပဲချုံချုံချာချာငါနေပြီးတော့ငါကောင်ကဒီတိုင်းပဲအတန်မေးဝါကြောင့်ပြုမှာပဲလို့ဒါရုသီရိယပုဂ္ဂိုလ်ကဒီတိုင်းမဆုံးရဘူးလားဆုံးရလားဒါလည်းဆုံးပြန်ပြီးတော့အရဟတကလူတွေကလည်းယဟတာယဟနာအရိယာအရိယာဆိုသူကလည်းဒီဖြစ်ပြီနဲ့သူကတော့အရိယာလို့မထင်မလားထင်လားတကယ်အရိယာစင်မလို့ထင်တာလားသူကတည်းကသမုဋ္ဌာလို့ထင်တာလားအဲဒီတော့နော်ကြော်ကြားလာရင်ပုဂ္ဂိုလ်ကအထင်ကြီးတတ်တယ်ဟုတ်တယ်မလားအဲဒီတော့အရိယာမဖြစ်သေးပေမဲ့အရိယာလို့ကြော်ကြားလာတဲ့သူကတော့တာယာပြီးတော့အရိယာဆိုတဲ့အချိန်ကြီးရောက်ပြီးတော့သူ့အနေနဲ့သူအင်းကျင်ပြီးတော့မနေဘူးလားနေလားအဲဒီတော့နေရင်လည်းနေပေါင်းများစွာကြာလာတဲ့အခါကျတော့သူရဲ့အတိတ်ကာလတုန်းကတကယ်ချင်းမိတ်ဆွေဖြစ်ခဲ့မှုတဲ့ပြမကြီးကသူ့ကိုစမ်းပြီးတော့ကြည့်တော့တွေ့တယ်ပေါ့အဲဒီတော့တွေ့တဲ့အခါတော့အော်ငါတကယ်ချင်းတော့နေမလို့လေအရိယာအစ်မောပဲတဲ့သူ့ကတော့အရိယာလို့ထင်နေပြီးယန္တာမောပဲတဲ့ယန္တာလို့ထင်နေပြီးตายาตั้งแต่นี้แหละพี่รอตุกโกตัวเฉิงชี้ไปแล้วนี่ล่ะจ้ะตะเกเรดีใจน่ะเสร็จนี่ก็ไปส่วนยินลายากิริติชาล่ะไปได้มั้ยล่ะตะชาจองน่ะลุงแม่สินเสขึ้นนี่ล่ะไม
่
ส่วนยินตานามาอากมาก็ชี้อ่ะล่ะ
ไม่ใ
ช่อธิกมาก็ชี้อ่ะล่ะ
อ
ะกุจองกระเดฮอริญาณนี่ส่วนยินตานามาบัญญามาไม่ใช่เข้าใจมั้ยล่ะกรรมนักระตามตัมมาริญาณเนี่ยไม่ใช่เออนามรูปปริสิทธิ์ญาณเนี่ยแหละไม่ใช่ปัญญาปริกญาณเนี่ยลักษณะญาณก็ใช่ล่ะปัญญามันไม่ใช่ผู้สอยไปๆไสหมองเนี่ยหมองเนี่ยจ้างอย่างเนี่ยพวกก็ไม่ใช่มล่ะพี
่
ดูเลยมาละดูไม่อ่ะกัลยาณปุรุษินล่ะอนาปุรุษินล่ะเอออะไรโดนนี่ท่านมาธรรมะจิตก็ลาพี่รอสุขก็ตริไปได้แต่คราวจ้างมาอ่าห่มตาไปตริไม่อยากพูดจ้างมาน้าตรุพยาเสร็จแล้วตรุเทศน์ตรุอริยามาหมดมั้ยเนี่ยငါဟာတမန်ပုဂ္ဂိုလ်ပဲသင်္ဘောပြည့်လို့ရောက်လာတဲ့ပုဂ္ဂိုလ်ပဲငါမှာဘာရှိနေမှာရှိမှာမရှိပဲပဲဒါကြောင့်မလို့ငါဟာအရိယာမဟုတ်ဘူးသလားမြတ်မကြီးပြောတယ်ဒီရှင်မသူကတော့မြတ်မကြီးမှမသိဘူးပေါ့နော်အင်းသူပြောတယ်ငါအရိယာမဟုတ်ဘူးသလားဟောကောင်းဟောလိမ့်မယ်ဒီတော့အင်းမြတ်မကြီးကညွှန်လိုက်တာကမင်းဘယ်နေရာမှာသာဝတိမြို့မှာမြတ်စွာဘုရားတခင်ပရမညာရှိတယ်တကယ်အရိယာသိရှိတယ်မင်းအဲ့ဒီကိုရောက်အောင်သွားလို့မြတ်မကြီးကမြင်မလားပြောအဲ့လိုညွှန်လိုက်တဲ့အခါဟုတ်တယ်ငါအဲဘောဓဂရမတိကြောင့်သွားမယ်တတိတရားတိရပြီးတော့ညာတွင်နေမယ်အဲဒီရာကနေပြီးတော့ယသဗျာရှိတဲ့သာဝတိမသွားဘူးလားသွားလားအဲဒီတော့သွားတဲ့အခါကျတော့ယသဗျာတကယ်ကရမကြီးရောက်တဲ့အခါမှာရှင်မယားတပိတော့လာရတဲ့ခီမေတ္တာဝေးပါလေတပိတော့အရိယာစိတ်တွေဖွင့်မြင်ခြင်းလို့အရိယာဘုဂုံဖွင့်မြင်ခြင်းလို့အရိယာတရားဓာခြင်းလို့တပိတော့ပင်ပင်ပန်းပန်းနဲ့ရောက်လာတာပါဘုရားဒါကြောင့်မလို့တပိတော့ကိုအရိယာတရားဟောကြတော့ဘုရားလို့မချောက်ဘူးလားချောက
်
ဘာတရားဟောခိုင်းတာလဲအရိယာတရားအရိယာဖြစ်ကြောင်းတရားပေါ့နော
်
အရိယာဖြစ်ကြောင်းတရားဟုတ်တယ်မလားအရိယာဖြစ်ကြောင်းတရားဒီပြည်တော်ကိုဟောပါတော်တော်ချင်းချင်းနဲ့ဟောပါဘုရားဆိုတော့မြတ်စွာဘုရားကအရိယာဖြစ်ကြောင်းမဟုတ်တရားမဟုတ်ဘူးလားဟုတ်လားခြေတိတိတာပတ္တသူတိသူတာပတ္တမုတိမုတ္တပတ္တဝိညာဉ်ဝိညာဏပတ္တဟုတ်တယ်မလားအေးဒါရုသီရိယမင်းရဲ့တဏ္ဍမမျက်စိကြည့်တဲ့ကြည့်တဲ့အသင်းနဲ့တိုက်တဲ့မြင်စိတ်ပေါ်တဲ့မြင်စိတ်ပေါ်ရင်မြင်စိတ်ကလေးကမြင်ပါပဲမြင်မှသိပါပဲအဲဒီတော့မြင်မှသိတဲ့အခါကျတော့မြင်မှသိရောင်းတဲ့မင်းရောက်အောင်ကြိုးစားဟုတ်ရဲ့လားမြင်စိတ်တော့ကနေပြီးတော့တဏ္ဍာဝေဒနာဖြစ်စရာတဏ္ဍာမကုသိနဲ့မြတ်စွာဘုရားနိလာနဲ့မမေးဘူးလားမေးလားမြင်စိတ်တော့ကနေပြီးတော့မြင်စိတ်ပေါ်ရင်ခန္ဓာမနမဖြစ်မယ
်
ဝေဒနာဖြစ်เสียပါလိုက်ပါလေတဏှာလိုက်မယ်ဆိုတဏှာလိုက်တော့ပါတယ်လေဥပါဒံဖြစ်မယ်ဥပါဒံဖြစ်တော့ကမ္မဘဝဖြစ်တော့ဒါလေးဖြစ်မယ်ဒီလိုမလားအေးပရိစ္ဆေသမ္ပန်စေတန်းတော်ကြီးလေးလူလိမ္မာရဲ့သတ္တလားလူမရဲ့သတ္တလားဒါကြောင့်မြတ်စွာဘုရားတခင်ကရမေကြီးကလူလိမ္မာဖြစ်ဖို့ရန်အတွက်နိလာပေးတဲ့ခမားတဲ့ပရိစ္ဆေသမ္ပန်စေတန်းဖို့နိဗ္ဗေဒါလားပရိစ္ဆေသမ္ပန်စေရက်ဖို့နိဗ္ဗေဒါလား
ဘာလဲ
ခန္ဓာကမ္မပေါ်လာရင်ဝေဒနာလေးမထင်ရှားဘူးလားဒီ
ဒီလိုသာချောင်းမှာလည်းတော့သာသနာပြုပ်ဖို့ပုံတို့ပုံများများဖြစ်ကြပါသည်